ျပန်နိုင်ငံမှာတော့ဇန်နဝါရီလလည်းကဗိုင်းရပ်စ်ကူးစက်ခံရသူပထမဆုံးစတွေ့ခဲ့ပြီးတဲ့နောက်အခု6လကြာမှကူးစက်ခံရသူပေါင်း3000ရှိသွားပြီဖြစ်ကြောင်းကျန်းမာရေးဝန်ကြီးကပြောပါတယ်။တည်ဆုံးသူပေါင်းကတော့1900ကျော်သွားပါပြီ။ဒီထက်မှာတော့ဒီနှစ်စောပိုင်းဂျပန်စစ်ကောင်မှစိုက်တက်တဲ့အပျော်စီးသင်္ဘောပေါ်မှာကူးစက်ခံရသူ912ယောက်လည်းပါဝင်ပါတယ်။ကူးစက်ခံရသူစုစုပေါင်းရဲ့3ဘုတ်တဘုတ်ဟာတိုကျိုမြို့ကဖြစ်ပါတယ်။အခုတော့ဥရောပတို့အမေရိကန်တို့လိုအကြီးအကျယ်ကူးစက်ပြန့်နှံ့မှုမဖြစ်အောင်အသွားလာပိတ်ဆို့ကန့်သတ်မှုတွေမလုပ်ရဘဲဂျပန်နိုင်ငံကစီမံကုတ်ကဲနိုင်သေးတဲ့အကြောင်းနဲ့ဒါဟာပြည်သူတွေကနှခေါင်းစည်းတက်တာပိုးသားစည်းသုံးတာတွေဖြစ်လူချင်းခက်ခွာခွာနေကြရမယ်ဆိုတော့ဗိုင်းရပ်စ်ပြန့်နှံ့မှုထိန်းချုပ်ရေးစည်းကမ်းချက်တွေကိုလိုင်းလာကြလို့ဖြစ်တဲ့အကြောင်းကြွမ်းကျင်သူတွေကပြောပါတယ်။အိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအသစ်6000ကျော်ရှိခဲ့ပြီးမယ်။ဒါဟာတစ်လအတွင်းကူးစက်မှုဖြည်းဖြည်းချင်းပြန့်ချလာနေတာပါ။စုစုပေါင်းကူးစက်ခံရသူကတော့8000ရှိနေပါပြီ။24နာရီတွင်သေဆုံးသူ963ယောက်နဲ့ပေါင်းရင်စုစုပေါင်းသေဆုံးသူ3,290ရှိခဲ့တဲ့အကြောင်းကျန်းမာရေးဝန်ကြီးကလည်းသတင်းထုတ်ပြန်ပါတယ်။ဒီလိုလင်္ကာနိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုပြန့်မြင့်တက်လာနေတာကြောင့်အများဆုံးကူးစက်ပြန့်နှံ့နေတဲ့အဓိကမြို့ကြီးတွေကအစိုးရဝန်ထမ်းတွေအိမ်ကနေအလုပ်လုပ်ကြဖို့အာဏာပိုင်တွေကညွှန်ကြားထားပါတယ်။လောလောဆယ်အထိဒီလိုလင်္ကာနိုင်ငံမှာသေဆုံးသူ19ယောက်ပါဝင်ကိုဗစ် -19 ရောဂါ9,900ယောက်ရှိထားပါတယ်ရှင်။